မဲဤဖြူသွားတို့ VOA ရုံးငယ်ချီကိုတကူတကူလည်းလာပြီးတော့ဒီမှာလာပြီးတော့အင်တာဗျူးပေးဆိုမိနေဝင်ပေးတဲ့အတွက်အများကြီးပဲကျေးဇူးတင်ပါတယ်ရှက်ဟု
တ်ကျွန်တော်လည်းဒီဟိုလာပြီးတော့လေးလာခွင့်လည်းရတယ်ကျေးဇူးဝင်လည်းရတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့မဲဤဖြူကအခုထိုင်းနိုင်ငံမှာစီးပွားရေးပညာရပ်နဲ့ပွဲတော်ကျောင်းတက်နေတဲ့ဟိုတက်သူကျောင်းသူတယောက်ပေါ့နော်အခုလည်းဒီအမေရိကန်ပြည်ထောင်စုက Robert Nathan Memorial Foundation မှာအဖွဲ့မှာလာပြီးတော့ဒီအလုတ်တင်သဘောမျိုးပေါ့နော်ခဏယာယီလာနေရလို့လည်းသိရပါတယ်ဆိုတော့အခုကကိုကားကဒီမြန်မာနိုင်ငံရဲ့ပြင်ပမှာထွက်ပြီးတော့အကြောင်းတက်နေတဲ့အကြောင်းသူတရားအနေနဲ့မြန်မာနိုင်ငံပြင်ပမှာလာပြီးတော့ပညာသင်ကြားတဲ့အခါမှာကိုမြန်မာနိုင်ငံမှာတော့သင်ကြားခဲ့တဲ့ပညာရေးစနစ်နဲ့ဘယ်လိုကွာခြားမှုတွေမြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအင်းနီချင်းနိုင်ငံပေါ့နော်သူတစ်ဖြစ်ထိုင်းမှာကိုကတက်နေတဲ့ဆိုတဲ့အခါကျတော့ထိုင်းလိုအင်းနီချင်းနိုင်ငံနဲ့တောင်မှဒီမြန်မာနိုင်ငံရဲ့ပညာရေးမှာဘယ်လိုကွာဟာတာတွေကိုမြင်ရလဲတွေ့ကြုံရလဲ
ဟုတ်ကဲ့ကွာဟာတာတွေကတော့တော်တော်များတယ်ပေါ့နော်အဲဘယ်လိုမျိုးကွာခြားမှုရှိလဲဆိုရင်ပထမနှစ်မှာစာလိုက်ရတာဥမာ econometric ပေါ့နော်လူမျိုးဟာတွေတင်ရတဲ့အချိန်မှာဆိုရင်ကိုကအဲ့ဒီမှာဒီအထိုင်းကိုရောက်အကြောင်းကိုရောက်ကမှာဒီ econometric တို့ဒီ mathematics နဲ့ပတ်သက်တဲ့ဟိုပါပေါ့နော် statistics မှာတော့ statistics တို့ကတော့ဟိုမြန်မာနိုင်ငံမှာတော့သင်တော့သင်ခဲ့ဘူးလေဒါပေမဲ့အရင်အခြေခံပဲပေါ့နော
်စီးပွားရေးပညာရပ်နဲ့သက်ဆိုင်တဲ့
ဆိုင်နေဘာသာရပ်တွေမှာအဲ့ဒီမှာဆိုရင်ထိုင်းကအကြောင်းသားတွေဆိုရင်သူတို့ undergraduate level ကနေကဥစား
ဘာ
ထမဥစားရိုးပွဲကနေကကိုသူတို့ econometric တွေကသင်ပြီးသားသင်ပြီးသားဆိုတော့သူတို့အတွက်ကဟိုအရင်ဟိုလွယ်တယ်ပေါ့နော်လွယ်တယ်ဆိုတော့သူတို့ဒီ master level မှာဆိုလဲကောင်းကောင်းလိုက်နိုင်တယ်အခုမြန်မာနိုင်ငံလာရတဲ့အခက်အခဲက econometric ဆိုတာမသင်ခဲ့ဘူးအဲ့တော့အစားနေပြီးတော့ဘာမှမသိတာနေစားလိုက်ရတယ်အဲ့တော့သူတို့နဲ့အကြောင်းအတန်းထဲမှာနေဆရာပြောတာကိုဟိုတေချာသဘောမပေါက်တဲ့အတွက် undergraduate အတန်းနေမှာမနေ့ပိုင်းစစောအတန်းနေရှိရပေါ့အဲ undergraduate အတန်းနေမှာမှ international english program အတန်းနေမှာတွားပြီးတော့ကိုကထပ်ပြီးတော့တက်တွားတက်တယ်ပေါ့နော်တွားတက်ပြီးတော့နားထောင်နေဟိုဆရာနေရှိမှခွင့်တောင်းပြီးတော့ကျွန်မလာတက်ချင်ပါတယ်ပေါ့နော်ဒီဟာတဲ့မှာဆိုအဲ့လိုမျိုးနေနဲ့လိုက်ခဲ့ရသူများထက်ပို့ပြီးတော့အချိန်ပေးပြီးတော့လုတ်ခဲ့ရတယ်ပေါ့နော်
လုတ်ခဲ့ရတယ်ပေါ့နော်ဒီပညာရေးသူတို့သင်ကြားမှုပုံစံတွေကဆလို့ပေါ့နော်ပညာရေးစနစ်အနေနဲ့ရောဘလို့သုံးသပ်မိတယ်လဲဆိုလိုတာမြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ထိုင်းနိုင်ငံရဲ့ပညာရေးစနစ်ဘလို့နှိုင်းယှဉ်ပြီးတော့မြင်မိလဲ
ဥမာအဖြစ်မြန်မာထိုင်းမှာဆိုရင်ပထမနှစ် first semester ပေါ့နော်ပထမအတန်ပထမနှစ်ပထမ၄၃လပေါ့နော်အဲ့ဒီကပြီးတာနဲ့ assess ဆိုတာပေါ့ဆရာတွေကို evaluation assessment ဆိုပြီးတော့လုပ်ခိုင်းတယ်လုပ်ရတာဒီကဌာနကနေပြီးတော့ပေါ့နော်အင်းလုပ်ရတယ်လုပ်တဲ့အတွက်ကြောင့်မလို့သူတို့ကចောင်းသားတွေရဲ့ feedback ကိုအရင်အလေးထားတယ်ចောင်းသားတွေ feedback အတိုင်းသူဆရာမတွေကိုဟိုအပြောင်းလဲလုပ်ပေးတယ်အဲလုပ်ပေးတယ်အဲ့ဒီအပြင်နောက်ပြီးတော့ဒီ program ရဲ့ညီမတို့ program ရဲ့ director ကိုတိုင်ကအဲ in ဥစားဟာဒီဘာသာရေးတွေထဲမှာငါတို့ဘယ်ဟာမျိုးကိုထပ်ပြီးတော့တို့ဖို့လို့လေအကုန်လုံးမေးတယ်ပေါ့နော်ဘလို့အခက်ခဲတွေရှိလဲရင်းရင်းနီးနီးတွေ့ပြီးတော့ကိုမေးတယ်
ဆိုတာအကြောင်းသားကိုဦးစားပေးတဲ့တင်ရေးစနစ်ပေါ့
ဟုတ်တယ်အကြောင်းသားအကြောင်းသားကိုလည်းဦးစားပေးတယ်သူတို့ဘလို့အခက်ခဲရှိလဲသူတို့ချီမှာဟိုလိုက်ရတာအဆင်ပြေလားအဆင်မပြေရင်သူတို့ဘလို့မျိုးကူညီပေးရမလဲအဲ့ဒါအကုန်လုံးကိုပြောလဲဆိုတော့အကြောင်းသားအနေနဲ့လည်းဆရာနဲ့ကိုမစိမ့်တော့ဘူးပေါ့နော်ရင်းရင်းနီးနီးဆက်ဆံမြန်မာနိုင်ငံမှာတော့ဟိုမြန်မာရဲ့ဒီ culture အတိုင်းဟိုဥစားဆရာမတွေကတော့ respect ပေးတာတော့အကုန်လုံးရှိရပါတယ်ဒါပေမဲ့တခုခုပြောဖို့ဆိုရင်ဟိုကြောက်ကြရတာပေါ့နော်ဟိုကိုကမှန်နေမှာပေါ့နော်ဒီဟာကိုဆရာမတင်လိုက်တဲ့ဥစားဒီတခုကိုဒီဟာတက်နေတဲ့ပေါင်းလို့တက်ဆိုတာဟိုတက်နေတဲ့ပေါင်းနှစ်ဆိုတာကိုနှစ်တိုင်းပဲဟောတာဘာဖြစ်လို့အဲ့လိုမျိုးနှစ်ရတာလဲဆိုတာကိုမေးလို့မရဘူးပေါ့နော်
အဲ့လိုမျိုးတွေဒီလိုမျိုးပညာရေးစနစ်မှာကျောင်းသားတွေရဲ့ပါဝင်မှုတွေပို့ပြီးတော့ရှိလာအောင်လို့ရောင်းလဲမှုတွေမြန်မာနိုင်ငံမှာဆိုလို့ရှိရင်ဘယ်လိုတွေလုပ်နိုင်မလဲ
ဒီမှာအထိုင်းမှာဒီတမဆက်ကျောင်းမှာတွေ့ရတဲ့ကောင်းတဲ့အချက်ကလေးတွေကဒီမာစတာတက်နေတဲ့ကျောင်းသူကျောင်းသားတိုင်းဒီသူတို့နိုင်ငံကပေါ့နော်ထိုင်းလူမျိုးတွေဒီဆရာမတွေလုပ်နေတဲ့သူတို့ရဲ့စီမံခန့်ခွဲ project တွေကသူတို့ကဒီစာသင်တာတစ်ခုတည်းတည်းမဟုတ်ဘူးဆရာမတွေရဲ့အလုပ်ကစာသင်တာအပြင်တခြားဟိုသူတို့နိုင်ငံတော်ရဲ့ project တွေလည်းရှိတယ်တခြား private company တွေရဲ့ project တွေလည်းရှိတယ်အဲ့ project တွေပါလုပ်ရတယ်အဲ့ project တွေမှာသူတို့လုပ်ရတဲ့ဟာမှာဒီ master ကျောင်းသားတွေအကုန်လုံးကဆရာမတွေကိုကူခွင့်ရတယ်ဟိုသူတို့အနေနဲ့ခေါ်တာက research assistant ပေါ့နော် research assistant လို့လို့ရတယ်ဒါမှမဟုတ်ရင်စာသင်တာဝါသနာပါတဲ့လူဆိုရင်ဒီသင်ကြားတဲ့လက်ထောက်သင်ကြားပေါ့နော် TA လို့ခေါ် teaching assistant လို့လို့ရတယ် အလိုမျိုးတွေလုတ်ခွင့်ရှိရပါအဲ့တော့သူတို့သင်ကနေကကူကဒီကျောင်းသားတွေမှာအတွေ့အကြုံရှိသွားပြီမှာသူတို့ဆရာမလုတ်ချင်နေဆိုတဲ့ဆန္ဒရှိတဲ့လူကနောက်သူတို့ professor လို့ lecturer လုတ်ချင်နေဆိုရင်ကျောင်းပြီးတာနဲ့ lecturer ကိုလျှောက်လို့ရပြီအဲ့လိုပဲတခြား research တွေမှာစိတ်ဝင်စားတဲ့လူတွေကအဲ research လုပ်လို့ရပါပြီအစင်းသိဖြစ်သွားပြီပေါ့နော
်အခုဒီဟိုမြန်မာနိုင်ငံကနေပြီးတော့ပြည်ပမှာထွက်ပြီးတော့ပညာလာတင်နိုင်တဲ့ကျောင်းသားဦးရေဆိုတော့တိတ်နေပါတယ်သူများနိုင်ငံနေနေရှင်ပေါ့နော်နောက်ပိုင်းမှာပို့ပြီးတော့ကျောင်းသားတွေများလာတယ်ဆိုတာတော့မှနည်းပါသေးတယ်ဆိုတော့မအီဖြူအနေနဲ့ရောဒီလိုနိုင်ငံရက်ချမှာပညာသင်ကြားဖို့ရောက်ဖို့အတွက်ဘလောက်ဒီကိုချိုးပန်းအထောက်ခဲ့ရလဲဟိုအခုလာတက်တာရောပညာတော်သင်စုနဲ့လာတက်တာလား
ဟုတ်ကဲ့အဲထိုင်းမှာလည်းပညာတော်သင်စုကဂျာမန် foundation ပေါ့နော် Heinrich Böll Stefan အဲဒီကနေပြီးတော့ပညာသင်စုရပါတယ်အဲအပညာသင်စုရအောင်မတိုင်ခင်ကတော့ကိုကတော့ဗောနော်ငယ်ငယ်ဟိုအရင်ကနေကတော့ဒီပညာတော်သင်သွားတဲ့လူတွေကိုအရင်အားချခဲ့တာဗောအဲ့လိုအားချခဲ့တဲ့အတွက်ကြောင့်မလဲကိုကလိုအပ်တဲ့ကိုယ့်မှာရှိသင့်တဲ့လိုအပ်တဲ့မှာအင်္ဂလိပ်စာတို့ကွန်ပျူတာတို့အဲ့ဒီဟာတွေအကုန်လုံးတော့ကိုအနေနဲ့ဗောနော်ပရဖက်တလန်လေးလာကိုယ့်ကိုလေးလာရတယ်လေးလာပြီးတော့အဲ့ဒီဟာလေးလာပြီးတော့မှကိုရောက်ချင်တဲ့နေရာကိုကိုဟိုမှာအခုဆိုရင် economics စီးပွားရေးပညာကိုစိတ်ဝင်စားတဲ့အကြောင်းမလို့စီးပွားရေးပညာသူတို့ဒီပညာသင်ဖို့အခွင့်အလမ်းတွေရလာတဲ့အချိန်မှာရှောက်လိုက်တယ်ရှောက်လိုက်တဲ့အချိန်မှာအကြောင်းကနေပြီးတော့ဟိုအကြောင်းကနေပြီးတော့အရင်ဆုံးအကြောင်းကိုရှောက်ရတာပေါ့အကြောင်းကနေပြီးတော့လက်ခံပြီးတော့မှဒီ scholarship foundation တွေကနေပြီးတော့ interview တွေလုပ်တယ်အဲ့ဒီမှာမှအဲ့လိုမျိုးအစင်းစင်းနဲ့တော့ဖျက်ချော်ခဲ့ရတယ်ပေါ့
စီးပွားရေးနဲ့လာတက်တဲ့အကြောင်းသားတွေရောများသလား
အဲမြန်မာနိုင်ငံကတော့ရှားတယ်မှာမြန်မာနိုင်ငံရှားဆိုတော့ညီမအားနှစ်မှာဆိုရင်တနှစ်မြန်မာနိုင်ငံနှစ်ယောက်ပဲရှိရပါတော့
ဘာကြောင့်ရှားတယ်လို့ထင်လဲဘာလို့စီးပွားရေးပညာရပ်မှာတိတ်ပြီးတော့မြန်မာနိုင်ငံကြားရတယ်
ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာရှိပါတယ်စီးပွားမှာစီးပွားရေးပညာရပ်နဲ့ဘွဲရတဲ့လူတွေလည်းရှိတယ်ဒါပေမဲ့သူတို့အဲ့ဒီဟာကိုတတ်တာကတချို့ကလည်းဝါသနာပါလူကြတော့တက်တဲ့လူကြတော့သူတို့ဆရာမတွေပဲပြန်လို့ကြတယ်ကျန်တဲ့လူတွေကဒီစီးပွားရေးပညာရပ်နဲ့ဆိုတော့အပြင်မှာလည်းသူတို့အတွက်အလုပ်ကန်ခွင့်လမ်းမရှိဘူးအဲ့တော့ဘာပို့ပြီးခေစားလဲဆိုရင်စီးပွားရေးတက္ကသိုလ်မှာပဲဟိုဘောနစည်ရင်းကန်ဘောနကွန်မတ်စ်နဲ့ပြီးတဲ့လူတွေအကောင့်တင်းနဲ့ပြီးတဲ့လူတွေအဲ့ဒီလူတွေကအတွက်သူတို့အိုက်ဟာရပို့ပြီးတော့ demand ကများသလိုဖြစ်နေရပါတော့နောက်တော့စီးပွားရေးပညာကျတော့စီးပွားရေးပညာရှင်ရဲ့လို့အတိမတ်ပြုခြင်းကခံရတာနည်းတယ်လीမြန်မာနိုင်ငံမှာအခုနောက်ပိုင်းမှာဒါဟို2012နည်းနည်းဟိုအစိုးရဥစားပါတော့ဟိုစေအစိုးရကနေပြီးတော့ဒီလိုမျိုးဟိုဒီမိုကရေစီဖော်ဆောင်တဲ့အစိုးရပေါ့เนาะအဲ့လိုမျိုးကနေတက်လာတော့မှဒါစီးပွားရေးပညာရှင်ဖြစ်လို့ဘာလို့ဆိုတာကြားတာပေါ့မြန်မာနိုင်ငံမှာအဲ့လိုမျိုးစီးပွားရေးပညာကိုအားပေးတဲ့အစိုးရကိုယ်တိုင်ကလည်းအားမပေးတဲ့ဒီအဲ့လိုမျိုးအတိုင်းအဝိုင်းအကုန်လုံးကဘာဖြစ်လို့ဆိုတော့မိဘအတိုင်းအဝိုင်းတွေကလည်းအားမပေးဘူးဆိုတာလေဒီပညာနဲ့ဘွဲရပြီးရင်အလုပ်ရဖို့ဆိုတာမကျိန်းသေးဘူးလေမကျိန်းသေးတော့ဒီမိဘတွေဘူးတွေကလည်းအားမပေးကြဘူးအဲ့တော့ဘာတွေများတော့လဲဆရာဝန်တွေဟာတွေပဲအဓိကမြန်မာနိုင်ငံမှာဖြစ်နေတာကဆရာဝန်ဖြစ်မှအင်ဂျင်နီယာဖြစ်မှအဲ့ဒီကအဲ့လိုဖြစ်ကမှဒီဝင်ငွေကောင်းမယ်တို့အဲ့လိုမျိုးထင်တာပေါ့နော်ဒါပေမဲ့အားကတော့အရင်ကနေကဆိုရတာဒီဆရာဝန်ဖြစ်မှမဟုတ်ဘူးပေါ့နော်စီးပွားရေးပညာရှင်ဖြစ်မှစီးပွားရေးပညာဆိုတာကဒီနိုင်ငံအတွက်မဖြစ်နိုင်ငံတစ်ခုမှာစီးပွားပညာဆိုတာမဖြစ်မနေလိုအပ်တယ်ဘာဖြစ်လို့လဲဒီနိုင်ငံအဖွံ့အစည်းတွတ်တဲ့ဟိုစားဒီစီးပွားရေးပေါ်မှာပဲလုံးလုံးအခြေခံတယ်ပေါ့နော်အဲ့ဒါကြောင့်လို့စီးပွားရေးပညာကမြန်မာနိုင်ငံအတွက်နောက်ထပ်ဘယ်လိုလူငယ်တွေများကိုလည်းစီးပွားရေးပညာကိုစိတ်ဝင်စားနဲ့အဲ့ဒီဟာနဲ့ကိုပြန်ပြီးအသုံးချနိုင်အောင်အလိုမျိုးဖြစ်အောင်လေပေါ့နော်ပြန်ပြီးတော့မျှဝေပြီးတော့တိုက်တွန်းခြင်းပါလေ
အခုဒီမြန်မာနိုင်ငံမှာမကြခင်မှာဆိုလို့ရှိရင်ဟိုအပြောင်းလဲတွေမြင်ရတော့မဲ့အခြေအနေရှိနေတာပေါ့နော်ဟိုရွေးကောက်ပွဲမှာ NLD ပါတီကလည်းအနိုင်ရသွားတယ်ဆိုရတဲ့ဖြစ်လာတော့မယ်ဆိုတော့ဒီဆိုရတဲ့လက်ထက်မှာရောဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အပြောင်းလဲတွေဘယ်လောက်ထိလုံနိုင်လိမ့်မယ်လို့မျှော်လင့်ထားလဲ
စီးပွားရေးနဲ့ပတ်သက်လို့ပေါ့နော်နိုင်ငံရဲ့စီးပွားရေးကလည်းပို့ပြီးတော့သူတို့အနေနဲ့ဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်မယ်ပြီးတဲ့အခါဒီအဲ့အဲ့ဘယ်လိုပြောအစိုးရတဲ့မှာလည်းသူတို့ကချမှတ်ထားတဲ့ဒီစီးပွားရေးပညာနဲ့ပတ်သက်လို့ချမှတ်ထားတဲ့မူဝါဒတွေကလည်းဒီအဲစီးရင်ဟိုလေသမားတွေကိုပို့ပြီးတော့လေသမားတွေရဲ့ဟိုကအဲစာဝနေရင်အကုန်လုံးစီးပွားရေးပညာကိုပို့ပြီးတော့ဟိုလှုပ်ဖွံ့ဖြိုးတိုးတက်အောင်လုပ်ပေးမယ်အဲအဓိကလိုအပ်တဲ့အခြေခံအဆောက်အုံတွေကိုလည်းတေချာပြန်ပြီးတော့တေချာပြန်ပြီးတော့မနော်သူတို့နေနေပြန်ဟိုပညာရေးစီးပွားရေးပညာရေးကျန်းမာရေးအဲ့ဒီဟာတွေမှာလည်းပြန်ပြီးပြုပြင်မယ်ပြီးအဓိကဖြစ်နေတဲ့ဟိုခြားစားမှုတွေလက်စားမှုတွေအဲ့ဒီဟာတွေကိုပြုပြင်မယ်ဆိုတော့ဘုံလုံးအဖက်ဖက်ကနေပြုပြင်လာရင်တဖြည်းဖြည်းနဲ့တော့ဟိုမြန်မာနိုင်ငံကလည်းဒီအာရှမှာပါဟိုထိတ်တန့်ရောက်နိုင်တဲ့နိုင်ငံတစ်နိုင်ငံအနေနဲ့ဖြစ်ဟို เฉยๆมาบ่เนาะขึ้นมาไม่รู้เลยมา
ซีบายปัญญาရှင်นี่ปูပြီးတော့มวยทุบไปโหลเลยโหเทล่ะ
ဟုတ်เอออะห่าก็หลูราบ่มาซีบายปัญญาရှင်เมียๆปูပြီးแล้วซีบายปัญญาเมียๆหลูอ่ะติหลูซีบายปัญญาเยกโหลุงเหยเนี่ยอี้ยป่าอาจารย์ก็เลยปูပြီးတော့ติอย่างโหลโหดูหัวบ่เนาะลุกส่องไปอ่ะบ่เนาะมาซีบายซีบายตักกะโดอ่ะสุเลยซีบายตักกะโดมาดิซีบายปัญญาเยกก็บลูอี้ป่าอาจารย์ซีบายปัญญาเยกๆနိုင်ငံအပေါ်မှာအတုံးချနိုင်မှုတွေကိုလူငယ်သူတွေပို့ပြီးတော့သိအောင်လုပ်နိုင်မယ်လုပ်နိုင်ရမှာပေါ့နော်အဲ့ဒါမှပဲစီးပွားရေးပညာရှင်ရတယ်ပို့ပြီးထွက်လာမှာ
ဆိုတော့အနေဒီအစိုးရဖွဲ့လာလို့ရှင်ဒါလူလူလူလာတဲ့အစိုးရတရက်ဖြစ်လာနိုင်မယ်လို့ထင်သလားဒီအစိုးရနောက်ပိုင်းမှာရောဒီမြန်မာနိုင်ငံဒီပညာရေးစနစ်အပြောင်းလဲလူငယ်တွေအတွက်လူငယ်တွေကိုပို့ပြီးတော့လူငယ်တွေဘဝကိုတိုးတက်ရတိုးတက်ဆောင်ပို့ပြီးတော့လုပ်ပေးနိုင်မယ်ဘယ်လိုခွင့်လန်းတွေပို့ပြီးတော့ရှိလာနိုင်မယ်လို့မျှော်လင့်တယ်လဲကိုယ့်ရဲ့မျှော်လင့်ချက်ကလေးပေါ့နော်နောက်အစိုးရတဲ့လက်ထက်မှာလူငယ်တွေအတွက်ဘာတွေမျှော်လင့်နိုင်မလဲ။ဟု
တ်။အဲ့ဒါလည်းလူငယ်တွေအနေနဲ့ပို့ပြီးတော့ဒီတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးတွေမှာပါဝင်လာနိုင်မယ်။ပြီးရင်နိုင်ငံတကာဘာလို့ဆိုတော့ဒေါ်ဆန်းစုကြည်ဆိုတာဒီကဘာကအကုန်လုံးအသိအမှတ်ပြုရတဲ့တကယ်ဟိုခေါင်းဆောင်ခေါင်းပေါ့ဆို။အဲ့တော့ကဘာကနေလဲဒီမြန်မာနိုင်ငံအတွက်လူအပ်တဲ့ဘောနောသူတို့အကူအညီအထောက်ပံ့နေလဲပြိမယ်အဲ့တော့လူငယ်တွေနေနဲ့လဲပို့ပြီးတော့တခြားနိုင်ငံတွေမှာပညာရေးဘောနောအဓိကအဖြစ်ပညာရေးတွေသူတို့ဒီလိုမျိုးအလုပ်တွေနေဘောနော fellowship program တွေမှာပို့ပြီးတော့ပါဝင်နိုင်မယ်အဲ့ဒါကြောင့်မလို့လူငယ်တွေနေအခုခေတ်ကအခွင့်အလမ်းတွေရတော့လာတော့မယ်ဒါပေမဲ့ကိုယ့်စီမှာဟိုပညာရဲ့အပြင်အစင်းသင်းဖြစ်နေဖို့ပြင်ဆင်ထားဖို့ပဲလိုတယ်ဘောနောပြင်ဆင်မထားရင်တော့တခြားနိုင်ငံတခြားလူတွေနေရင်မောင်တန်းဖို့ဆိုတာကဟိုကိုကအမြဲတမ်းနောက်ကျနေမယ်အခုနောက်ပိုင်းဆိုရင်ပေါ့နော်ဒီ NLD အစိုးရလည်းတက်လာတော့မယ်ဆိုရင်ကိုကရွေးချယ်ထားတဲ့အစိုးရလည်းဖြစ်သွားပြီအဲ့တော့ကိုရွေးချယ်ထားတဲ့အစိုးရအတွက်ကောကိုကိုတိုင်းကိုနိုင်ငံအတွက်ကိုလူမျိုးအတွက်ကောပို့ပြီးတော့ဟိုတိုးတက်ခြင်းနဲ့ဆိုရင်ကိုကိုတိုင်းကနေပြီးတော့စပြီးတော့ပြောင်းနေပြီးတော့ကြိုးစားနေကြိုးစားစီခြင်းနဲ့လူငယ်တွေလည
်းအခွင့်လမ်းတွေကတော့ပို့ရှိလာမယ်လို့ပြောလဲနေပေါ့ကျေးဇူးကြားရစ်တင်ပါတယ်မဲကြီး
ကျေးဇူးတင်ပါတယ်ပေါ့ကျေးဇူးတင်ပါတယ်